မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်တန်တွဲမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အလွန်တရာစိုးရိမ်မိတယ်ဆိုပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကမြန်မာနိုင်ငံချင်းဝန်ကြီးဦးဝနမောင်လွင်နဲ့မနေ့တုန်းကတွေ့ဆုံစင်မှာပြောပါတယ်အားနည်းတဲ့လူနည်းစုအတိုင်းဝိုင်းကိုအစိုးရအနေနဲ့အကာအကွယ်ပေးဖို့နောက်အကြမ်းဖက်မှုတွေရပ်တန့်ပြီးတော့ဥပဒေစိုးမိုးမှုရှိစေဖို့နောက်ဒီပြဿနာတွေရဲ့အရင်းမြစ်ကိုကင်တွယ်ဖြေရှင်းဖို့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့အတွက်အလင်းမြန်ကိုဆောင်ရွက်ဖို့အရေးကြီးတယ်လို့မစ္စတာဘန်ကီမွန်ကဦးဝနမောင်လွင်ကိုတိုက်တွန်းပြောဆိုခဲ့တဲ့အကြောင်းကုလသမဂ္ဂကနေပြီးသတင်းထုတ်ပြန်ပါတယ်။ဒါအပြင်တော့ဒီလက်ရှိမြန်မာနိုင်ငံအတွင်းကလူမှုစီးပွားဖွံ့ဖြိုးမှုအခြေအနေတွေအမျိုးသားပြန်လည်တည်မြဲရေးအခြေအနေနဲ့ဒီမိုကရေစီရေးဖြစ်ထွန်းမှုတွေအကြောင်းကိုလည်းပြောဆိုဆွေးနွေးခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်တန်တွဲမြို့နီးမှာဗုဒ္ဓဘာသာလူအုပ်တအုပ်ကနေပြီးတော့မွတ်စလင်နေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်တာကြောင့်လူ2ဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရာနဲ့ချီတဲ့ဗုဒ္ဓဘာသာဝင်တွေဟာလူနည်းစုကမန်မွတ်စလင်အိမ်ပေါင်း80ကျော်ကိုမိရှုဖျက်ဆီးနေချိန်မှာအနီးနားမှာရဲတပ်ဖွဲ့ဝင်တွေလူညိုရေးတာဝန်ရှိသူတွေမှလည်းဒီကမှာခင်ဗျအနီးနားမှာရဲတပ်ဖွဲ့ဝင်တွေလူညိုတာဝန်ရှိသူတွေရှိနေကြတယ်လို့ဒေသခံအချို့ကဆွဆွဲပြောဆိုပါတယ်အသက်64နှစ်အရွယ်မွတ်စလင်အဖွားအိုတူလဲတည်ဆုံတဲ့အထက်မှာရိုက်နှက်ခံခဲ့ရတဲ့ဆိုတဲ့အကြောင်းအေဂျင်စီသတင်းတွေမှာရေးသားပါတယ်ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကူစလဲသောမတ်စ်ဦးဟီကင်နာနာကလည်းဒီအခြေအနေကိုအရေးတယူကင်တွယ်ဖို့နဲ့တာဝန်ရှိတဲ့အာဏာပိုင်တွေကိုတိတိကျကျအရေးယူဖို့ထပ်မံတိုက်တွန်းပါတယ်ဒါအပြင်ကြမ်းဖက်မှုတွေမဖြစ်အောင်အကာအကွယ်ပေးရတဲ့လူညိုရင်းအာဏာပိုင်တွေရဲ့အခမ်းကဏ္ဍကိုလည်းမစ္စတာကင်နာနာကမေးခွန်းထုတ်ထားပါတယ်ခင်ဗျ